ဒီနေ့ခန္ဓာမှာခုခံအားကျဆင်းမှုကုသယောဂကာကွယ်ရေးနယ်ပြည်သူ့စောက်ရှောက်ရေးစင်တာကတောင်းဆိုချက်၄ချက်ပါတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့ပါတယ်ခုခံအားကျဆင်းမှုယောဂခံစားနေရသူတွေအတွက်စေဝါအလွယ်တကူရရှိအောင်ဆောင်ရွက်ပေးဖို့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အစိုးရတို့ပူးပေါင်းပြီးတနိုင်ငံလုံးအတိုင်းအတာနဲ့ခုခံအားကျဆင်းမှုယောဂကုသမှုနှုံးဖြစ်ပွားမှုနှုံးနဲ့တည်ဆုံးမှုနှုံးတွေကိုစီရင်ကောက်ယူပြီးထိရောက်တဲ့အကူအညီတွေပေးဖို့စတဲ့အချက်တွေပါဝင်တဲ့ကြေညာချက်ကိုခုခံအားကျဆင်းမှုကုသယောဂကာကွယ်ရေးနဲ့ပြည်သူ့စောက်ရှောက်ရေးစင်တာတာဝန်ရှိသူတဦးဖြစ်တဲ့ကိုအောင်ထူးကအခုလိုဖော်ကြားခဲ့ပါတယ်ရှင်
ခုခံအားကျဆင်းမှုယောဂခံစားနေရသူများအတွက် ARV စေဝါများအလွယ်တကူရရှိအောင်စီမံဆောင်ရွက်ပေးရန်အစိုးရဝန်ထမ်းအရသာဝန်ထမ်းများကိုခုခံအားကျဆင်းမှုယောဂပိုတွေ့ရှိုံနဲ့အလုံးမှထုတ်ပယ်ပြချင်းစသောလူခွင့်ရေးချိုးဖောက်မှုများကိုချက်ချင်းရပ်ဆိုင်းရန်ခုခံအားကျဆင်းမှုယောဂတိုက်ပြည့်ရေးလုပ်ငန်းအားအမျိုးသားရေးအတွင်းရှုမြင်ပြီးနိုင်ငံတော်အဆင့်စီမံကိန်းချမှတ်ဆောင်ရွက်ပေးရန် NGO INGO CSO များအရက်ဖက်အဖွဲ့အစည်းများနှင့်နိုင်ငံတော်အစိုးရတို့ပူးပေါင်းပြီးတနိုင်ငံလုံးတိုင်းထာဖြင့်ကုသမှုနှုံးဖြစ်ပွားနေမှုနှုံးတာများတည်ဆုံးမှုနှုံးတာများတောက်ယူပြီးယခုထက်ပိုမိုထရောက်အများဆုံးဆောင်ရွက်ပေးပါရန်တိုက်တွန်းတောင်းဆိုလိုက်ပါသည
်နိုင်ငံတော်သမ္မတဦးသိန်းစင်ကခုခံအားကျဆင်းမှုယောဂတိုက်ဖျက်ရေးကိုအမျိုးသားရေးအစဉ်အထီးမြင့်တင်ပြီးနိုင်ငံတော်အနေနဲ့တိကျသေးကြစွာလှုံ့ဆော်ပေးမယ်လို့သမ္မတကျန်းသစ္စာကျင်းစုပွဲမှာကတိပေးခဲ့ပေမဲ့အခုချိန်ထိကျန်းမာရေးဝန်ကြီးဌာနကစီမံချက်ချမှတ်ဆောင်ရွက်တာမရှိကြောင်းလည်းကြေညာချက်မှထည့်သွင်းထားပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်လမ်းညွှန်ချက်နဲ့2002ခုနှစ်ကစပြီးဖွဲ့စည်းထားတဲ့ခုခံအားကျဆင်းမှုကုသယောဂကာကွယ်ရေးပြည်သူ့ဆောက်ရှောက်ရေးစင်တာအနေနဲ့ယောဂဝေဒနာခံစားနေရသူတွေကိုအသိပညာပေးတာတွေအပင်းနှစ်သိမ့်တာတွေစေဝါအကူအညီပေးတာတွေဆောင်ရွက်နေတာဖြစ်ပါတယ်မြန်မာနိုင်ငံအနှံခုခံအားကျဆင်းမှုယောဂဝေဒနာခံစားနေရသူတွေကိုအဲ့ဒီစင်တာစီရောက်ရှိလာဖို့ဆောင်ရွက်ရမှာအခက်အခဲတွေရှိတယ်လို့ဒီနေ့ခန္ဓာကိုတက်ရောက်လာတဲ့တောင်တွင်းကြီးမြို့နယ်ကကိုတန်းနိုင်ကအခုလိုပြောပါတယ်ရှင
်လူငါတွေငွေချေးစမပြေမှုကလည်းခက်ခဲတစ်ခုပဲလူငါတွေကရန်ကုန်ကိုလာဖို့တော့မှခီးစိတ်တွေပါနေမရှာနိုင်တဲ့အခါမှာကျွန်တော်တို့မလုပ်ရလဲဆိုတော့ရက်ွက်တဲ့လိုက်လူခံပြီးတော့လူငါခီးသွားစိတ်ကလေးရအောင်လုပ်ပေးရတာတို့အဲ့ဒါလည်းပါလဲဆိုတော့ကျွန်တော်တို့နယ်ဒီမှာက NGO တို့မဟုတ် NGO တွေရဲ့ကူညီဆောင်ရှောက်တဲ့အနေအထားမရှိဘူးရန်ကုန်မြို့ကြီးတွေနဲ့အခြားဒီနာမည်ကြီးတဲ့မြို့တွေမှာပဲရှိတယ်ကျွန်တော်တို့ကလည်းမရှိဘူးနယ်ဒီမှာမရှိဘူးဒေသခံတွေကလည်းပြီးတော့ဒီယောဂါနဲ့ပတ်သက်ပြီးတော့ဆေးရုံစိတ်လွန်ကဲမှုကြောင့်တာဂီတာမှာဆိုလို့ရှိရင်မောင်းထုတ်တာခံခဲ့ရတယ်ကျွန်တော်တို့အဲ့ဒီပြဿနာကြီးကြုံရတယ်အဲ့လိုမျိုးနဲ့ကျွန်တော်တို့ဒီလူနာတွေကိုစေဝါကူတာမှုခံယူဖို့ကြိုးစားနောက်ကမိသားစုအတိုင်းဝိုင်းကသူကယောဂါကိုဒါတိပြီးတော့ဒီယောဂါရဲ့ကုသပုံနီလန်းတွေကိုချီချီမြင့်မြင့်ဘုဒ္ဓမပေးတဲ့အခါကျတော့ခွဲခြားဆက်ဆံခံရတဲ့ပြဿနာတွေလည်းအကြီးကြီးဖြစ်လာတယ်
ရန်ကုန်တိုင်းဒေသကြီးမြောက်တကုံမြို့နယ်နဲ့တောင်တကုံမြို့နယ်မှာရှိတဲ့ HMV INDS ဝေဒနာရှင်တွေဆောက်ရှောက်ရေးဂီဟာမှာစေဝါကုသမှုခံယူပြီးအလားတူဝေဒနာရှင်တွေကိုပြန်လည်ပြီးအပင်းနှစ်သိမ့်ကူညီပေးနေသူတွေလည်းရှိတယ်လို့ကုလားမျိုးအောင်ကပြောပါတယ်
ကျွန်တော်နှမောက်ဘက်မှာဆိုဒီဝေဒနာနဲ့ပတ်သက်ပြီးတော်တော်လေးအမြင်ကျင်းနေတယ်ပေါ့နော်ဒီယောဂနဲ့ပတ်သက်ပြီးတော့အကြာဘုရားလည်းတော်တော်နဲနေတယ်တချို့မြို့နယ်ရဲ့ခြေရာတွေမှာဆိုဒီဝေဒနာကလုံးဝအခုချိန်ထိလက်မခံနိုင်တာတွေရှိသေးတယ်ဒီဝေဒနာဖြစ်တဲ့မျိုးသားပဲဖြစ်မျိုးသမီးပဲဖြစ်ခဲ့ပြီဆိုလို့ရှိရင်ဒီလူရဲ့ပတ်ဝန်းကျင်ဝိုင်းပယ်ခြင်းကျင်ထားခြင်းကြတယ်ဆိုတော့အဲ့ဒီနာဒီသာဝေဇနမပဲတမျိုးကြတချို့တာမဟုတ်ပဲနဲ့လို့ပေါ့နော်ကော်နီနဲ့ထုတ်တာမျိုးဖြာနေပဲတာအမြဲတမ်းခုချိန်ဒီရှိနေတယ်ကျွန်တော်တို့ကိုယ်တိုင်သေဝါတော်တို့ပြီးတော့ထုတ်တော်ပြတဲ့အချိန်မှာဒီဟာနဲ့ပတ်သက်ပြီးတော့ဒီယောဂရဲ့အကြောင်းနေစေဝါရဲ့အကြောင်းနေပြီးတော့ကျွန်တော်လူနာချင်းကဲပြာလောက်တာပေါ့နော်ပြီးတော့လူနာပုံမှာပဲပေါ့နော်ဒီလူတော့ကတော့ဘယ်စေးရဲ့ဘာဖြစ်တယ်ဒီလူကြီးကတော့ဘာဖြစ်မယ်အဲ့လိုပေါ့ဘယ်သူကတော့ဘယ်စေးတဲ့အဆင်ပြေဘယ်သူကဆင်အဲ့လိုလေးနဲ့ပဲကျွန်တော်တင်ယူရနေပြီးတော့ပြန်လုပေးနေတာပေါ့နော
်လွန်ခဲ့တဲ့1995ခုနှစ်ကတည်းကဒီဇင်ဘာလ1ရက်နေ့ကိုကမ္ဘာ AIDS နေ့အဖြစ်သတ်မှတ်ပြီးနိုင်ငံတကာမှာအသိပညာပေးဟောပြောပွဲအခမ်းအနားတွေကျင်းပနေတာဖြစ်ပါတယ်။ကမ္ဘာတဝန်းမှာ HIV ရောဂါပိုးကူးစက်ခံရသူလူပေါင်း34သန်းလောက်ရှိပြီးလက်ရှိမြန်မာနိုင်ငံမှာ HIV AIDS ရောဂါဝေဒနာရှင်ပေါင်း2000ကျော်ရှိတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်ရှင်။